ရုရှားသမ္မတဗလာဒီမီယာပူတင်ဟာအရင်ကမလုပ်ဘူးတဲ့အတိုင်းအတာမျိုးနဲ့အမေရိကန်ရွေးကောက်ဘက်ကိုနောက်ဆက်နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုလည်းတိုက်ခါကြအောင်လုပ်ပြီးနောက်ဆုံးမှာရွေးကောက်ခံသမ္မတဒေါနယ်ဒ်ထရမ့်အနိုင်ရဖို့ပုတ်ခွန့်တအောင်လုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကအများပြည်သူကိုထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရုရှားနိုင်ငံရဲ့ရည်ရွယ်ချက်ကအမေရိကန်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်မှာလူ့လူရဲ့ယုံကြည်မှုထိခိုက်လာအောင်လှုံ့ဆော်ဖို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုအပုတ်ချပြီးရွေးကောက်ပွဲမှာထိခိုက်အောင်လှုံ့ဆော်ဖို့ဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့အဲ့ဒီအစည်းအဝေးခန်းစာမှာပြောထားပါတယ်။ဒါအပြင်ကျွန်တော်တို့နောက်ထပ်အကဲဖြတ်လို့ရတာကတော့မစ္စတာပူတင်နဲ့ရုရှားဆိုရဟာရွေးကောက်ခံသမ္မတဒေါနယ်ဒ်ထရမ့်ကိုပိုသဘောကျတယ်ဆိုတာနဲ့အချိန်နေပြလာတဲ့အခါမှာရွေးကောက်ခံသမ္မတဒေါနယ်ဒ်ထရမ့်ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အရေးတွေရအောင်ကူညီသွားဖို့ညီမန်းချက်တွေရှိခဲ့တယ်လို့ဒီစင်ခန်းစာထဲမှာပြောထားပါတယ်။ထောက်လှမ်းရေးကြီးကဲတွေကဒေါနယ်ဒ်ထရမ့်ကိုရှိုးဝက်ထောက်လှမ်းရေးသတင်းအချက်အလက်တွေကိုအစင်ခံခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်ထောက်လှမ်းရေးအေဂျင်စီ၃ခုကလည်းဒီအစင်ခန်းစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းဖွဲ့တွေဟာသမ္မတဥဘာမာကိုဒီအစင်ခံစာနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့ကရှင်းပြခဲ့ပါတယ်။အမေရိကန်ဘူထောက်လှမ်းအေဂျင်စီ CIA နဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI တို့ကတော့သူတို့ရဲ့သုံးသပ်ချက်တွေပေါ်မှာအပြည့်အဝယုံကြည်မှုရှိတယ်ဆိုပြီးတော့ဒီအစင်ခံစာထဲမှာပြောထားပါတယ်ခင်ဗျာ။